မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကကျူးလွန်တဲ့လုပ်ရက်တွေပါဝင်အတိတ်နဲ့လက်ရှိအချိန်မှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချတဲ့အကြောင်းဥရောပပါလီမန်ကဒီနေ့ပဲတခဲနဲ့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ946မဲ၊ကန့်ကွက်မဲ12မဲနဲ့ဂျားနေ94မဲနဲ့တည်ပြုလိုက်တဲ့ဆုံးဖြတ်ချက်ထဲမှာတော့ကာလချက်ရှိဖြစ်ပေါ်နေတဲ့ပြစ်ခတ်တွေပေါ်စိုးရိမ်တဲ့အကြောင်းနဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရသာဆွေးနဲ့လွန်ကျွေးတပ်ဖွဲ့ဝင်အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမြန်ဆုံးရပ်ဆိုင်ဖို့လည်းတောင်းဆိုထားပါတယ်။ကပ္ပိနေကတိုင်းနဲ့ချီရဲ့ဒုက္ခသည်တွေထွက်ပြေးခိုလုံနေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းရိုဟင်ဂျာတွေဘေးကင်းလုံခြုံရေးဆောင်ရွက်ပေးဖို့နဲ့နိုင်ငံတကာကျင့်ဝတ်နဲ့အညီအန္တရာယ်ရှိနေတဲ့နေရာရင်းကိုအတင်းကျပ်ပြန်ဖို့ဖို့လည်းတိုက်တွန်းထားတာပါ။2016ခုနှစ်ကစလို့ရိုဟင်ဂျာတွေပေါ်လူခွင့်ပြေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်ကွန်ရက် ICC ကကနဦးစုံစမ်းမှုဆုံးဖြတ်လိုက်တဲ့အပေါ်ကြိုးဆိုတဲ့အကြောင်းလဲဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်။2019ဩဂုတ်လရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညွင်းကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ရိုဟင်ဂျာဆွေးနွေးအုပ်စုကိုလန့်လန့်ရှင်းလင်းရင်းမြန်မာလူညွင်းတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကဆွဆွတ်ထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လဲတိုက်တွန်းနေကြတာပါ။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကလည်းရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးအောင်ရှင်းလင်းတဲ့အဆင့်ထိရောက်ခဲ့တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတဲ့မြန်မာဆွေရကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိကြောင်းလဲတုံ့ပြန်ထားပါတယ်။